ရမတော်မူပါစဒူတော်မောင်ကြီးအဘမိတ်ဆွေတယောက်ကပြောတယ်ငါတူရဲ့မဂဇင်းစာအုပ်ခေတ်မရှိတော့ဘူးတဲ့ဒီစကားကိုအဘပြန်စဉ်းစားကြည့်မိပြီးမင်းစီစာရေးကျင်စိတ်ပေါက်လာတာကြောင့်စာရေးလိုက်တာပါငါတူတကယ်တော့အဘမိတ်ဆွေပြောတာမှန်မှရယ်ကွယ်မှန်တဲ့ပြင်ဒီစကားဟာနောက်တောင်ကျနေပြီလို့အဘပြောကျင်တယ်တကယ်ဆိုမဂဇင်းစာအုပ်ခေတ်မရှိတော့တာဆယ်စုနှစ်တစုနီးပါးတောင်ရှိသွားခဲ့ပြီငါတူဒါအပြင်စာအုပ်အငှားဆိုင်ကလေးတွေပျောက်ကွယ်သွားတာဟာလည်းဆယ်စုနှစ်တစုနီးပါးတောင်ရှိသွားခဲ့ပါပြီမင်းသိတဲ့အတိုင်းမြန်မာနိုင်ငံမှာအင်တာနက်တွေစမသုံးခင်ကတည်းကဂျာနယ်စာတောင်တွေမှုလို့ပေါက်ပြီးရောင်းအားလဲကောင်းခဲ့ကြတယ်။မဂဇင်းထက်ဂျာနယ်တွေမှာအားသာချက်တွေရှိနေခဲ့တယ်။အဓိကသတင်းအချက်အလက်တွေကိုအချိန်နဲ့တပြေးညီသိရတာရဲ့ဈေးချိုချိုနဲ့ဝယ်ဖတ်လို့ရတာရဲ့ပေါ့။မဂဇင်းတစ်စောင်ရဲ့ဈေးနှုန်းက4000ကျပ်လောက်ရှိနေတဲ့အချိန်မှာဂျာနယ်တစ်စောင်က5000ကျပ်နဲ့ဝယ်ဖတ်လို့ရနေတယ်။မဂဇင်းတစ်စောင်ဝယ်ဖတ်ဖို့အခြေခံလူတန်းစားတွေနဲ့လူလက်တန်းစားတွေအဖို့လက်လန်းမမီတဲ့ဈေးနှုန်းဖြစ်နေတယ်။ဂျာနယ်ကတော့လူတန်းစားပေါင်းစုံလက်လန်းမီတဲ့ဈေးနှုန်းဖြစ်တယ်။ဒီတော့လူတွေကဈေးနှုန်းသက်သာပြီးတရင်အချက်လက်ကိုအချိန်နဲ့တပြေးညီသိရတဲ့ဂျာနယ်တွေကိုပဲစိတ်ဝင်စားကြတော့တယ်။ဒါကမဂဇင်းစာအုပ်တွေအပေါ်လူတွေစိတ်ဝင်စားမှုနည်းသွားရခြင်းရဲ့အရေးပါတဲ့အချက်ပါပဲ။အခုဆိုရင်မဂဇင်းစာအုပ်အပြင်ရသစာပေကိုလည်းလူတွေကစိတ်ဝင်စားမှုရော့ကျလာကြတယ်။အရင်ကဆိုရင်နယ်မြို့တွေမှာသာမကရန်ကုန်မြို့ပေါ်ကရက်ွက်တွေထဲမှာပါစာအုပ်အငှားဆိုင်ကလေးတွေနေရာအနှံ့ရှိနေခဲ့တယ်။ညစာအုပ်အငှားဆိုင်ကလေးတွေမှာလူတွေတယုံယုံနဲ့စီကားနေတတ်တယ်။စာပေမွေးလျော်တဲ့လူငယ်လူရွယ်တွေအများကြီးရှိခဲ့တယ်။အခုဆိုရင်စာအုပ်အငှားဆိုင်ကလေးတွေဟာပျောက်ချင်းမလားပျောက်ွယ်သွားကြပြီ။ရန်ကုန်မြို့ပေါ်မှာဆိုစာအုပ်အငှားဆိုင်တွေမမြင်ရသလောက်ကိုနှဲပါသွားကြပြီ။စာအုပ်တွေနေရာမှာခြားမီဒီယာတွေကအစာထိုးဝင်ရောက်လာကြတယ်။မြန်မာနိုင်ငံမှာအင်တာနက်အသုံးတွင်ကျလာပြီးနောက်ပိုင်းမဂဇင်းစာအုပ်တွေအထူးသဖြင့်ရသစာအုပ်တွေရောင်းအားကျသွားခဲ့တယ်။လူငယ်တွေတော်တော်များများကစာအုပ်တွေထွက်အွန်လိုင်းမီဒီယာကပေးတဲ့စိတ်ခံစားမှုကိုပိုးပြီးတက်မက်လာကြတယ်။ဒါဟာလည်းသူတို့အပြစ်လို့မဆိုတာပါဘူးငါတူ။အွန်လိုင်းမီဒီယာက print မီဒီယာတွေထက်အားသာတဲ့အချက်တွေအများကြီးရှိနေပြန်တယ်။ခုနကအဘပြောခဲ့တဲ့မဂဇင်းတွေထက် January မှာအားသာချက်ပိုရှိနေတယ်လို့ပေါ့။ January စီကသတင်းအချက်လက်ကိုနောက်တရက်မှသိကြရပေမဲ့အွန်လိုင်းပေါ်မှာတော့စက္ကန့်ပိုင်းတွင်သိရတယ်။ကိုလိုချင်တဲ့အချက်လက်တွေကိုစက္ကန့်ပိုင်းတွင် internet ကနေရှာဖွေနိုင်တယ်။ဒီအချက်ကနေ့စဉ်ထုတ်သတင်းစာဂျာနယ်တွေထက်တောင်အွန်လိုင်းမီဒီယာကရှေ့ကိုအများကြီးရောက်နေတဲ့သဘောဖြစ်နေတော့တလားတစ်ကြိမ်မှထွက်တဲ့မဂဇင်းတွေနောက်ောက်ကြကုန်တာမဆမ်းဘူးပေါ့ငါတူအချိန်ဟုန်ပြင်းပြင်းစီးလွင့်နေတဲ့ခစ်ကြီးကိုအမိလိုက်ဖို့သတင်းအချက်လက်တွေကအရေးပါနေလေတော့ယတပျောက်ွယ်ပြီးသတင်းအချက်လက်တွေကပထမဦးစားပေးနေရာမှာရောက်လာတာပေါ့ဘိုးတို့ကလို့ယတမဂဇင်းတွေဖြစ်တဲ့မိုးဝေရှုမဝစာပေဂျာနယ်ပေဘူးလွာညာနဲ့မောင်လုံမလေးတို့လိုနေရာမှာကြော်ညာများများရုပ်ပုံများများပေါ်သတင်းတွေများများပါတဲ့မဂဇင်းတွေကအစားထိုးနေရာယူလာတယ်။ဖတ်စရာဆောင်းမအစေတပုတ်စနှစ်ပုတ်တာပါတဲ့အဲ့ဒီမဂဇင်းတွေရဲ့မာရိကာကိုလည်းမော်ဒယ်ကောင်မလေးတွေရဲ့ပေါင်တန်ဓာတ်ပုံတွေကြားမှာအသေးအတန်ရှာဖတ်နေရတဲ့အနေအထားမျိုးတွေဖြစ်နေတယ်။အကောင်းစားကျွေဆက်ကူအထူတွေနဲ့ပုံနှိပ်ထားတဲ့စာအုပ်ကတပိတ်တကွဲနှစ်ပိတ်တာလောက်အလေးချိန်စီးပေမဲ့ဖတ်စရာတန်ဖိုးရှိတဲ့စာပေကတစ်မျက်နှာနှစ်မျက်နှာတောင်ပါမလာတာကတော့ရင်နာစရာပေါ့ငါတို့။ဒီလိုမဂဇင်းတွေတောင်လက်ချိုးကြည့်လို့ရတဲ့အရေးအတွက်ပဲရပ်တည်နိုင်ကြတော့တယ်။ရသစာပေကိုဦးစားပေးပြီးအနှစ်အသာရအပြည့်အဝရှိတဲ့မဂဇင်းတွေကတော့လုံးဝမရှိသလောက်နှဲပါသွားပြီငါတူဒါဟာငါတို့နိုင်ငံရဲ့အနာဂတ်မျိုးဆက်တွေအတွက်မကောင်းတဲ့လက္ခဏာပါပဲငါတူသတင်းအချက်အလက်တွေကအသုံးတည့်တာမှန်ပေမဲ့တကယ့်တန်ဖိုးရှိတဲ့အနှစ်အသာရနဲ့ဗဟုသုတတွေကစာအုပ်တွေထဲမှာပဲကိန်းအောင်နေစေပါငါတူငါတို့နိုင်ငံသားတွေစာများများဖတ်ကြဖို့အရေးတကြီးလိုအပ်နေတယ်လို့ငါတော့ထင်တယ်စာဖတ်တဲ့သူတွေဟာအတွေးခေါ်ပိုင်းမှာတခြားသူတွေထက်ခေါင်းတလုံးပုံမြင့်နေတတ်တယ်မဟုတ်လားစမဖတ်ရင်ငါတို့နိုင်ငံသားတွေသူများနိုင်ငံသားတွေတဲ့ခေါင်းတလုံးပိုနှိမ့်သွားလိမ့်မယ်အတွေးခေါ်ဉာဏ်ပညာတွေနှဲပါသွားလိမ့်မယ်သူများနိုင်ငံတွေမှာအွန်လိုင်းမီဒီယာကငါတို့နိုင်ငံထက်အစပေါင်းများစွာတာလွန်ပေမဲ့စာဖတ်တဲ့နေရာမှာနည်းနည်းမှရော့ကျမသွားကြဘူးယသစာအုပ်တွေရဲ့ရောင်းအားကလည်းအွန်လိုင်းမီဒီယာခင်မစားမိအချိန်ကအတိုင်းပဲရောင်းကောင်းမြင်ရောင်းကောင်းထက်ပါပဲမီဒီယာရဲ့ချိန်ခွင်ရှာကတစ်ဖက်ဆောင်းနေဖြစ်မသွားဘူးငါတို့နိုင်ငံမှာကအဲ့ဒီလိုမဟုတ်ပဲတစ်ဖက်ဆောင်းနေဖြစ်နေတယ်ငါတူဒါပေမဲ့မျောလင့်ချက်အရောင်းကြီးအနေနဲ့အွန်လိုင်းစာပေမဂဇင်းကလေးတွေအွန်လိုင်းစာအုပ်အရောင်းဆိုင်ကလေးတွေအခမဲ့ဝင်ရောက်ဖတ်ရှုနိုင်တဲ့ဘလော့တွေအွန်လိုင်းစာပေအင်တာဗျူးနဲ့ဆွေးနွေးပွဲကလေးတွေမကြမကြာတွေ့လာနေရတာကိုတော့သဘောကျမိပါတယ်ငါတို့ print အနေနဲ့ပျောက်ွယ်သွားတော့မဲ့အနှစ်သာရရှိတဲ့စာပေကိုအွန်လိုင်းစာမျက်နှာမှာတဖန်ပြန်လဲတက်ဝင်လှုပ်ရှားလာပါစေလို့ဆုတောင်းပေးရုံမှတပါအခြားမရှိတော့ပါဘူးငါတို့ကဲပါလူကလေးရေမင်းလဲစာအုပ်စာပေကိုချစ်မြတ်နိုးပြီးတံမိုးထားလေးစားတက်တဲ့လူငယ်လေးတယောက်ဖြစ်ပါစေလို့အဘဆုတောင်းပေးလိုက်ပါရယ်ကွယ်မင်းလဲအရင်ငါ့စီစာပြန်ရေးပါအောင်မင်းရဲ့စာကိုမျှော်နေမယ် ချစ်လာစွာသောမင်းရဲ့အဘစန်နီဦး